ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကလွတ်တော်အနီးမနေ့ကတော့လူ3ထက်မနည်းသေဆုံးပြီးရဲတပ်ဖွဲ့ပစ်ခတ်မှုကြောင့်တိုက်ခိုက်သူသေဆုံးသွားတဲ့အကြမ်းဖက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS သွေးကြွအဖွဲ့ကပြောပါတယ်တိုက်ခိုက်သူဟာ IS အဖွဲ့ရဲ့စစ်တီ2ဖြစ်ကြောင်းစစ်သွေးကြွအဖွဲ့ရဲ့သတင်းဌာနကဖော်ပြတဲ့ကြေညာချက်ထဲမှာပြောဆိုထားတာပါဒါမှမဟုတ်တိုက်ခိုက်မှုကိုစီစဉ်ပြီးကျူးလွန်ရမှာအကူအညီပေးခဲ့ကြောင်းပြောဆိုလာမျိုးတော့မရှိပဲအမေရိကန်ကဦးဆောင်ပြီး IS အဖွဲ့ကိုတိုက်နေတဲ့မဟာမိတ်နိုင်ငံတွေကအရက်သားတွေနဲ့စစ်ပဆိုင်ရာပြစ်မှတ်တွေကိုတိုက်ခိုက်ဖို့ဖွယ်တိုက်တွန်းချက်ကိုတုတ်ပြန်လိုက်တာဖြစ်တဲ့အကြောင်းဖော်ပြထားပါပဲ။ဝန်ကြီးချုပ်ထရီဇာမေကတော့တိုက်ခိုက်သူကပြတိမာမွေးဖွားသူဖြစ်ပြီးအကြမ်းဖက်အစွန်းရောက်ဝါရနဲ့ဆက်နွယ်ပြီးပရိရှတ်ထောင်လိုင်း MFF ကစစ်ဆေးခံရဘူးသူဖြစ်တဲ့အကြောင်းပါလီမန်မှာမှတ်ချက်ပေးပြောကြားသွားပါတယ်။ဒါမှမဟုတ်လည်းတက်တလို့စောင့်ကြည့်ထောင်လိုင်းခံရတဲ့အထက်မှာမပါဝင်လို့တိုက်ခိုက်မှုနဲ့ပတ်သက်လို့ဖြစ်ဖြစ်တိုက်ခိုက်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဖြစ်ဖြစ်ကြိုတင်တင်ပြထားတာမျိုးမရှိဘူးလို့လည်းဝန်ကြီးချုပ်ကပြောဆိုကြတာပါ။ပရိရှတ်ရဲ့တပ်ဖွဲ့ကတော့တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူရှိဦးကိုဖမ်းဆီးလိုက်ကြောင်းဒီနေ့ပဲပြောဆိုထားပါတယ်။လန်ဒန်မြို့တော်ရဲ့တပ်ဖွဲ့ကအချက်ဖက်ဝါရတံပြန်နေနေဌာနအကြီးကဲမက်ကရော်လီကတော့လိပ်စာ6ခုမှာရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ပြီးလန်ဒန်ဘာမင်ဟမ်နဲ့နိုင်ငံနှက်ကတခြားနေရာတွေမှာလည်းစုံစမ်းမှုတွေဆက်လက်လုပ်ဆောင်နေဆဲဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးနေတဲ့ကာလအတွင်းအမားမခံနိုင်တဲ့အကြောင်းတက်ခတ်သူရဲ့အမိကိုအများပြည်သူသိအောင်ထုတ်ပြောလို့မရသေးဘူးလို့လည်းပြောဆိုထားပါတယ်။